Trinidad and Tobago ကျွန်း နိုင်ငံ မှာ ကျင်း ပ ခဲ့ တဲ့ American တိုက် နိုင်ငံ များ ထိပ် သီး နီလာခံ က နေ ပြီး တော့ America တိုက် နိုင်ငံ တွေ အကြား မှာ ပူး ပေါင်း ဆောင် ရွက် ဖို့ စိတ် တက် အသစ် တွေ ပေါ်ပေါက် ခဲ့ တယ် ဆို ပြီး တော့ American သမ္မတ Barack Obama က ချီးကျူး ပြော ဆို ပါ တယ် American ပြည် တော်စု ဟာ အိမ် နီး ချင်း နိုင်ငံ တွေ ရဲ့ ပြော ဆို ချက် တွေ အပေါ် မှာ အလေး ထား မဲ့ တန်း တူ ပူး ပေါင်း ပါဝင် တဲ့ နိုင်ငံ တစ် ခု လို့ လည်း ဆို ပါ တယ် ပစ္စမမြောက် ထိပ် သီး ဆွေးနွေးပွဲ အပြီး မိန့်ခွန်း ပြော ကြား ရာ မှာ သမ္မတ Obama က ကျူးဘား နိုင်ငံ မှာ ဒီမိုကရေစီ အပြောင်း လဲ တွေ ပေါ် လာ မယ် လို့ မျှော် လင့် ကြောင်း နဲ့ ကျူးဘား နိုင်ငံ အပေါ် မှာ စီးပွားရေး အရာ အရေးယူ ပိတ်ဆို့ မှု တွေ ဟာ အလုံး မဖြစ် တဲ့ အကြောင်း ကို လည်း ပြော ဆို သွား ပါတယ် ဒီတော့ ကိုသိန်းထိုင်ဦးရေ VOA သတင်းတောက် Michael Bowman က Ports of Spain မြို့တော် ကနေ ဒီ အကြောင်း ဘယ်လို များ သတင်း ပေးပို့ ထား ပါသလဲ ရှင်
ဒီ Trinidad and Tobago Caribbean ကျွန်း နိုင်ငံ မှာ ကျင်း ပါ တဲ့ အမေရိကန် တိုက် နိုင်ငံ များ နီလာခံ က နေ ကမ္ဘာ တခြား နိုင်ငံ တွေ ကြား သဘော တူညီ ချက် တွေ ရဖို့ ပို့ ပြီး တော့ လမ်း ဖွင့် ပေး နိုင် ခဲ့ ပြီး ဆို ပြီး American သမ္မတ Barack Obama ကပြောတာပါ သဘော တူညီ ချက် ဆို တာက စီးပွားရေး ဖွံ့ဖြိုး မှု တွေ ပို့ ပြီး ရလာ အောင် လှုပ်ဆောင် ကြ ဖို့ နောက် မွေးရေး စေဝါ မှောင်ကူ ရောင်းဝယ် မှု တိုက်ဖြတ် ရေး လို လုံခြုံရေး ဆိုင်ရာ စိန်ခေါ် ကဲဆတ် မှု တွေ ပူး ပေါင်း ဆောင် ရွက် ဖို့ စွမ်းရည် အတွက် စားထိုး လောင်စာ တွေ တို့ ပြီး ထုတ်လုပ် နိုင် ဖို့ ကိစ္စ တွေ သဘော အပေါ် ဝန်ကျင် ထိန်းသိမ်း ကာကွယ် ရေး နဲ့ လူခွင့် ရေး အာမခံ ချက် တွေ အတွက် ဒီလို သဘော တူညီ ချက် တွေ ချမှတ် ဖို့ လိုအပ် တာ တွေ လှုပ်ဆောင် နိုင် ရေး အတွက် ဖြစ် တယ် လို့ သမ္မတ Obama က ပြော တာ ပါ ဒါပေမဲ့ လည်း ထိပ် သီး ဆွေးနွေးပွဲ တက် လာ တဲ့ နိုင်ငံ ခေါင်းဆောင် တွေ နဲ့ ကိစ္စ အားလုံး ကို တော့ သူ သဘော မတူ ဘူး လို့ သမ္မတ Obama က ဝန်ခံ ပြော ဆို ပါ တယ်
But what we showed here is that we can make progress when we're willing to break free from some of the stale debates and old ideologies.
အရင်နှုန်းကလိုရှေရှေဝေးဝေးညှင်းခုန်ပြီးရှေ့ကိုမရောက်နိုင်တဲ့အတွေးအခေါ်အဟောင်းတွေကနေဖောက်ထွက်ဖို့ကြိုးစားမယ်။တကယ်တမ်းလှုပ်ချင်တဲ့ဆန္ဒရှိတဲ့ဆိုရင်ကျွန်တော်တို့တိုးတက်အောင်လုပ်လို့ရတယ်ဆိုတာအခုပြသနေပါတယ်။ဒီကမ္ဘာတစ်ချပ်နိုင်ငံတွေကြားမှာဒီလိုအခြေအတင်ညှင်းခုန်တာတွေကအချိန်တော်တော်ကြာကြာလွှမ်းမိုးနေခဲ့တာပါ။အမေရိကန်ပြည်ထောင်စုအပေါ်နိုင်ငံတော်များဘက်
ကလည်းပါပါတယ်။ဒါပေမဲ့လည်းဒီအမေရိကတိုက်ဒေသကြီးတစ်ခုလုံးကအမေရိကန်ပြည်ထောင်စုရဲ့အောင်မြင်မှုကိုမှီတည်နေတဲ့အခြေခံအရေးအမြစ်တွေဖြစ်တယ်လို့လည်းသူကဆိုပါတယ်
။ May even the most vociferous critics of the United States also
အမေရိကန်ပြည်ထောင်စုကိုအပြင်းထန်ဆုံးဝေဖန်ကန့်ကွက်ကြသူတွေတောင်မှအမေရိကန်စီးပွားရေးပြန်ပြီးအားကောင်းလာတာပြန်ပြီးအဆင်ပြေတာတေချာပေါက်ဖြစ်စေခြင်းကြပါလေ။ဘာလို့လဲဆိုတော့အမေရိကန်ပြည်ထောင်စုကိုကုန်ပစ္စည်းတင်ပို့တာတွေနဲ့အမေရိကန်ပြည်ထောင်စုကငွေပြန်လွှဲတဲ့ကိစ္စတွေမှာအားလုံးကအကြီးအကျယ်မှီခိုနေရလို့ပါ
။အခုထိပ်သီးဆင်းရဲပွဲမှာအမေရိကတိုက်နိုင်ငံတွေတဲကမတက်တဲ့နိုင်ငံဆိုလို့ကျူဘာတနိုင်ငံပဲရှိပါတယ်။ကျူဘာနဲ့အမေရိကန်ပြည်ထောင်စုအကြားနှစ်ပေါင်းများစွာဆက်ဆံရေးအဆင်မပြေတဲ့ကိစ္စကလည်းအခုအမေရိကတိုက်နိုင်ငံတွေရဲ့ထိပ်သီးဆင်းရဲပွဲကိုရိတ်ထိုးနေပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲအမေရိကန်ပြည်ထောင်စုနဲ့ကျူဘာနိုင်ငံအကြားတွဲဆုံဆွေးနွေးပွဲတွေဖြစ်နိုင်ခြင်းကြေညာချက်တွေတုံ့ပြန်ကြေညာချက်တွေထွက်ခဲ့ပါတယ်။သမ္မတဥပမာကတော့ကျူဘာဟာမဖြစ်မနေအပြောင်းအလဲတွေလုပ်ရလိမ့်မယ်လို့ဆိုပါတယ်။ဒါပေမဲ့လည်းကျူဘာကိုပြောင်းလဲအောင်ဒင်းအကျပ်ဖိအားပေးတဲ့အမေရိကန်ပြည်ထောင်စုရဲ့မူဝါဒတွေစီးပွားရေးပိတ်ဆို့မှုတွေကကျူဘာနိုင်ငံကိုဒီမိုကရေစီနိုင်ငံတစ်ခုဖြစ်အောင်မပြောင်းလဲနိုင်ခဲ့ဘူးလို့သမ္မတဥပမာကပြောပါတယ်
။ The policy that we've had in place for 50 years hasn't worked
the way we wanted. ဒီကနေ့90လုံးကျွန်တော်တို့ချမှတ်ခဲ့တဲ့မူဝါဒတွေဟာကျွန်တော်တို့ဘက်ကဖြစ်စေခြင်းတို့အလုံးမဖြစ်ခဲ့ကြပါဘူးကျူဘာပြည်သူတွေလည်းမလွတ်မြောက်ခဲ့ကြပါဘူ
းအမေရိကန်ပြည်ထောင်စုနဲ့ကျူဘာနိုင်ငံကြားပုံမှန်ပြန်ပြီးဆက်ဆံရေးထူထောင်နိုင်မဲ့ခြေခြေမြေမြေရှိတဲ့ဆွေးနွေးပွဲတွေပေါ်လာလိမ့်မယ်ဆိုပြီးအခြားနိုင်ငံခေါင်းဆောင်တွေကမျှော်လင့်နေကြပါတယ်အခုတစ်ချိန်အမေရိကတိုက်နိုင်ငံများထိပ်သီးဆွေးနွေးပွဲဟာကာရေဘီယံကျွန်းနိုင်ငံမှာပထမဆုံးကျင်းပတဲ့ဆွေးနွေးပွဲပါဒီဆွေးနွေးပွဲမှာဆန္ဒပြတဲ့သူတွေမတွေ့ရသလောက်ပါပဲ2005ခုနှစ်တုန်းကအာဂျင်တီးနားမှာဒီလိုကဘာတချမ်းကအမေရိကတိုက်နိုင်ငံတွေထိပ်သီးဆွေးနွေးပွဲကျင်းပခဲ့တဲ့အချိန်တုန်းကတော့သမ္မတဟောင်း George W. Bush အစီအဝေးတက်တဲ့အချိန်မှာစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေအဓိကရုံးတွေအကြီးအကျယ်ပေါ်ခဲ့ဘူးပါတယ်မသိသင့်သည်ရေ